ကမ္ဘောဒီးယားနိုင်ငံမှာဒုက္ခသည်တွေအခြေချနေထိုင်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဲ့အစိတ်အပိုင်းအဖြစ်ဩစတြေးလျနိုင်ငံကကမ္ဘောဒီးယားကိုအမေရိကန်ဒေါ်လာ35သန်းပေးမယ်လို့ပြောလိုက်ပါတယ်။သဘောတူညီချက်ရသဘောတူညီချက်ကိုလက်မှတ်ထိုးဖို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ကြီးစကော့မာရီဆန်ဖနွမ်းပင်မြို့တော်စီကိုသွားရောက်တဲ့အချိန်မှာကမ္ဘောဒီးယားစန္ဒာပြသူတွေနဲ့ကြုံရပါတယ်။ကမ္ဘောဒီးယားနိုင်ငံစီပို့မဲ့ဒုက္ခသည်အရေးအတွက်ကိုဩစတြေးလျကကန့်ကွက်မှာမဟုတ်ဘူးလို့သူကပြောပါတယ်။ဒီအစီအစဉ်အရဩစတြေးလျနိုင်ငံကရာဇဝတ်ကျူးလွန်မှုတဲ့နောက်ကျောင်းရှိသူတွေကိုကမ္ဘောဒီးယားနိုင်ငံကလက်ခံရလိမ့်မယ်လို့စန္ဒာပြသူတွေကပြောပါတယ်။ Pacific သမုဒ္ဒရာတွေကနော်ရူးကျွန်းလေးမှာထိမ့်သိမ်းထားတဲ့သူတွေပဲကမ္ဘောဒီးယားမှာရွှေ့ပြောင်းအခြေစိုက်ဖို့အစပိုင်းမှာအကျုံးဝင်မှာဖြစ်ပြီးဒီနှစ်ကုန်ပိုင်းလောက်မှာအစီအစဉ်စတင်ပွဲရှိတယ်လို့ Mr. Morrison ကကမ္ဘောဒီးယားသတင်းဌာနတွေကိုပြောပါတယ်။လာမယ့်ကာလအတွင်းဒုက္ခသည်၄-၅ယောက်လောက်ကိုစမ်းသပ်လက်ခံမယ်လို့ကမ္ဘောဒီးယားပြည်ထောင်ရေးဝန်ကြီးစာခန်းကကြာသပတေးနေ့မှာပြောပေမဲ့နောက်ထပ်အသေးစိတ်တွေကိုတော့မပြောပါဘူးရှင်။